ကုလသမဂ္ဂနုမြူစွမ်းအေဂျင်စီ IAEA ကယူကရိန်းနျူကလ িয়ার စွမ်းအထုတ်ဆက်ရုံနဲ့ပုံမှန်ဆက်သွယ်ပြီးအခြေအနေထင်ကားနိုင်တယ်လို့ဆိုလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းရဲ့ဇေပရိုဇေဟီယာနျူကလ িয়ার စွမ်းအထုတ်ဆက်ရုံကိုလက်နက်ကြီးနဲ့မတိုက်ခတ်ခင်တည်းကအကူအညီပေးဖို့အခုလိုဆက်သွယ်ရထားတာလို့ IAEA ညွှန်ကြားရေးမှူးချုပ် Rafael Marino Grossi ကမနေ့ကပြောလိုက်တာပါ။ဒါအပြင်အခုရုရှားတိုက်ခိုက်မှုပြီးမီးလောင်တာရှိခဲ့ပေမဲ့နောက်ဆုံးမှမီးငြိမ်းလိုက်နိုင်ပြီးအရေးပါတဲ့စက်ပစ္စည်းကိရိယာတွေတက်စီးတာမရှိဘူးလို့လည်းယူကရိန်းရာရှိတွေကပြောလာကြောင်း IAEA ဘက်ကတက်တမ်းမှာဒီနေ့ဆက်ပြောထားပါမယ်။ IAEA ညွှန်ကြား Grossi ကလည်းယူကရိန်းဘက်ကနေချာနိုဘိုင်နျူကလ িয়ার စွမ်းအင်စက်ရုံနဲ့တခြားစက်ရုံတွေရဲ့ဘေးကင်းလုံခြုံမှုအတွက်အရေးပေါ်အကူအညီတောင်းခဲ့တာမျိုးဆက်သွယ်အကူအညီပေးနေတာပါလို့ဆက်ပြောခဲ့ပါတယ်။ IAEA ကိုယူကရိန်းနျူကလ িয়ার အေဂျင်စီကစာဖို့လာရမှာတော့ပြီးခဲ့တဲ့ပတ်ထဲကရုရှားသိမ်းထားတဲ့ချာနိုဘိုင်နျူကလ িয়ার စွမ်းအင်ထုတ်ဆက်ရုံမှာယူကရိန်းဝန်ထမ်းတွေကိုလည်းအပြင်ပေးမထွက်ပဲထိန်းထားပြီးသူတို့ဆက်အလုပ်လုပ်နေရပေမဲ့စိတ်ထောင်းကိုကြီးပြန်မှန်းနွမ်းနေနေကြပြီလို့ရှင်းပြထားပါတယ်။ဒါကြောင့် IAEA ကြီးကဲ Grossi ကယူကရိန်းဝန်ထမ်းတွေကိုစစ်နေကြလို့ရှင်းတဲ့ဆင်းသုံးမှာသူတို့အနေနဲ့ပြောင်းဆက်အလုပ်လုပ်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်။